မြန်မာနိုင်ငံနိုင်ငံရေးအချက်အတွက်အတွက်ဖြေရှာနိုင်ပြီးလက်တွေ့ကျတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတွဲဆောင်ဆွေးနွေးမှုတွေပြန်လည်အသက်ဝင်လာရေးနိုင်ငံတကာညီလာခံတရက်ကိုလာအိုနိုင်ငံကကျင်းပမယ်လို့လာအိုနိုင်ငံခြားရေးဝန်ကြီးရဲ့အောက်တိုဘာ3ရက်နေ့ပြောဆိုချက်ကိုကူးကားပြီး Vatican Five သတင်းအေဂျင်စီမှဖော်ပြပါရယ်။ဗီယန်ကျန်းမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာထုတ်ပြန်ခဲ့တာဖြစ်ပြီးညီလာခံကျင်းပမယ်ရက်ကိုအတိအကျမပြောသလိုအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ခြင်းမရှိပါဘူး။လာအိုနိုင်ငံကလက်ရှိအာဆီယံရဲ့ဥက္ကဋ္ဌဖြစ်တန်တမာရေးရာကြိုးပမ်းအားထုတ်မှုများဆက်လက်လှုပ်ဆောင်ဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့နဲ့ပူးပေါင်းပြီးလာအိုမှာအဲ့ဒီညီလာခံကိုကျင်းပမယ်ဆိုပါတယ်။ဒါဟာမနစ်ကစတင်ခဲ့တဲ့အလှည့်ကျအာဆီယံဥက္ကဋ္ဌသုံးနိုင်ငံပူးပေါင်းပြီးမြမအရေးဖြစ်တဲ့ Trika ရန်နီးယားရဲ့လှုပ်ဆောင်ချက်တည်းလည်းဖြစ်ပါတယ်။ဒီညီလာခံကနေမြမအရေးအတွက်ဒေသတွေမှာတန်တမာရေးရာဆောင်ရွက်မှုတွေပြန်လည်လှုပ်ရှားတက်ဝင်လာစေဖို့မျှော်လင့်ရပါတယ်။တချိန်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးဌာနကဥဆောင်ပြီးဂျကာတာမြို့တော်မှာအာဆီယံဥရောပသမဂ္ဂကုလသမဂ္ဂအပါအဝင်မြမအရေးအထူးတန်တမာတွေရဲ့အလွတ်ဆွေးနွေးပွဲကိုအောက်တိုဘာ4ရက်နဲ့5ရက်နေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာ။